ကာဇာမအဝိုင်းခံထားတဲ့ရှီဖာဆဲယူကနေဘာကြောင့်လူနာတွေကိုအန္တရာယ်မရှိမရွှေ့ပြောင်းနိုင်ရတယ်လဲဆိုတဲ့အကြောင်းမရှိပဲအန္တရာယ်ရှိတဲ့အနေအထားမှာပဲလူနာတွေဆက်ပြီးနေရအောင်အဟမစစ်သွေးကြော်တွေကလှုပ်ဆောင်နေတာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသာယာဟုကတနင်္ဂနွေနေ့ကပြောလိုက်ပါတယ်လူနာတရားကိုဆဲယူကနေရွှေ့ပြောင်းပြီးဖြစ်အောင်မကအဲ့ဒီဝန်ချင်မှာနေထိုင်ကြတဲ့ပါလက်စတိုင်းတွေဟာအန္တရာယ်ကင်းလမ်းကြောင်းကနေတောင်ပိုင်းကိုတောင်းတဲ့ခြေပြောင်းသွားကြပြီးလည်းဖြစ်တယ်လို့အစ္စရေးကောင်းဆောင်က CNN ကိုပြောပါတယ်ဒါပေမဲ့ဂါဇာရဲ့အကြီးအမားဆုံးဆေးရုံနီးမှာအစ္စရေးနဲ့ဟားမတ်တို့ဆက်လက်တိုက်ခိုက်နေစေဖြစ်တယ်လို့ဆေးရုံရဲ့ညွှန်ကြားမှုမိုဟာမက်အဘူဆယ်မီယာကပြောပါတယ်။အမေရိကန်ကတော့အဲ့လိုဆေးရုံဝင်းကျင်မှာတိုက်ခိုက်နေကြတာကိုမမြင်လို့တဲ့အကြောင်းဒါနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်နဲ့ဆွေးနွေးနေတဲ့အကြောင်းအင်ဂျီရောမျိုးသားလုံခြုံရေးအချံပဲဂျိတ်ဆူလီဗန်က CBS ရုပ်မြင်သံကြားကိုပြောလိုက်ပါတယ်။လက်ဗရိုအစ္စရေးနဲ့ဆက်မှာတော့တင်းငွေနဲ့အစောပိုင်းအစ္စရေးမြောက်ပိုင်းမနာရနယ်မြေကိုမော်တာအမြောက်နဲ့လက်ဘရွန်ခွစ်ပိုလာတို့ကပြစ်ခတ်ခဲ့တဲ့အတွက်အစ္စရေးစစ်သား9ယောက်နဲ့တခြားလူ10ယောက်ဒဏ်ရာရှိသွားကြတယ်လို့အစ္စရေးစစ်တပ်နဲ့ဝန်ဆောင်မှုအဖွဲ့တွေကပြောကြပါဗျ။နှစ်ယောက်ကတော့စိုးရိမ်ရတဲ့အခြေအနေရှိတယ်လို့ဆိုပါတယ်။